American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်အောင်မြင်မြင်ပြီးဆုံးသွားပြီးရလဒ်ကောင်းတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်ပါတယ်။ဒီထိပ်သီးစည်းဝေးကိုစင်ကာပူနိုင်ငံမှာကျင်းပနိုင်တဲ့အတွက်ဒါဟာအာဆီယံနိုင်ငံတွေရဲ့အောင်မြင်မှုအဖြစ်မှတ်ယူကြောင်းလည်းပြောဆိုလိုက်ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီကနေ့မနေ့စင်ကာပူနိုင်ငံမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲဟာအောင်မြင်မြင်ပြီးဆုံးခဲ့တယ်လို့အချက်၄ချက်ပါသဘောတူညီချက်တရက်ကိုလည်းနှစ်ဖက်ခေါင်းဆောင်တွေကြားလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နှစ်ပေါင်း80နီးပါးကြာတင်းမာခဲ့တဲ့နိုင်ငံကြားမှာဆက်ဆံရေးအသည့်ထူထောင်လိုက်နိုင်တဲ့အပေါ်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကကြိုဆိုကြောင်းပြောပါတယ်
။ဟိုမြင်မှတ်ထားတဲ့ကိစ္စကြီးတစ်ခုပေါ့နော်။အခုလိုခေါင်းဆောင်တို့ကြားဟိုဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တယ်ဒါအပြင်အခုတကယ်အခုဟိုအရေးကြီးတဲ့အဲသဘောတူညီချက်တွေလည်းလက်မှတ်ထိုးနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထားတဲ့ကမ္ဘာလုံးကကြိုဆိုကြမယ့်ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီလိုဟိုအစည်းအဝေးအောင်မြင်တာရဲ့အစည်းအဝေးကရလက်ကောင်းတွေရရှိတာကိုမြန်မာအစိုးရအနေနဲ့ကြိုဆိုသွားမယ်ဆိုတာကျွန်တော်တို့ချိန်ညှိထုတ်ပြန်ဖို့လည်းရှိနေပါတယ်လုပ်နေပါပြီ
နိုင်ငံခြားရရှိတဲ့ MIA ခေါ်ကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားသူတွေအရေးအဖြစ်ကိုရီးယားကျွန်းဆွယ်မှာအမှုမျိုးလက်နက်လုံးဝဖျက်သိမ်းရေးကိစ္စသဘောတူညီချက်ရရှိတဲ့အပေါ်အားရကြောင်းလည်းတုံ့တက်ပြောဆိုပါတယ်
။ဟုတ်အခုဒီမှာတော့ကျွန်တော်တို့ကြည့်လိုက်လို့တော့နော်ဒီ comprehensive agreement ပေါ့နော်ဒီထဲမှာကျွန်တော်တို့ဟိုကျန်တဲ့အချက်အလက်တွေအပြင်ပေါ့နော်ဒီနိုင်ငံခြားဆက်လက်ဆောင်ရွက်ရမယ့်ဥပမာ MIA လိုကိစ္စမျိုးတွေအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကနေပြီးတော့တို့ညှော်လင့်တကြီးစောင့်စားနေတဲ့ complete denuclearization in Korean peninsula ပေါ့နော်ဒါလေးကဒီ commit လုပ်ခဲ့တယ်ဒါအင်တန်အရေးကြီးတဲ့အချက်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ဗျာ
သမိုင်းဝင်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနိုင်ခဲ့တဲ့အတွက်ဒါဟာအာဆီယံဒေသအတွက်အောင်မြင်မှုဖြစ်ကြောင်းလည်းဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့တိအချက်ပေါ့နော်ဒီအစည်းအဝေးကိုဒီတလောက်ဒီ historic summit ပေါ့เนาะဒီတမိုင်းဝင်အစည်းအဝေးကိုကျွန်တော်တို့အာဆီယံနိုင်ငံတနိုင်ငံကနေပြီးတော့ကျင်းပပြုလုပ်ခွင့်ရရှိပေးတာလဲအာဆီယံအတွက်ဒါကုန်တက်စီတဲ့အချက်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒီအတွက်လဲကျွန်တော်တို့အာဆီယံရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့စင်ကာပူကိုလဲကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်စင်ကာပူတစ်ခုတည်းမဟုတ်ဘဲနဲ့အာဆီယံရဲ့ဒါအောင်မြင်မှုတစ်ခုလဲဖြစ်တယ်လို့ကျွန်တော်တို့တော့မှတ်ယူပါတယ်ခင်ဗျာ
နိုင်ငံရေးလေးတာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ကြီးမားတဲ့သမိုင်းအချိုးအကွေးတစ်ခုဖြစ်ကြောင်းတုံးသက်ပြောဆိုပါတယ်။အရင်ကဒီလိုထိပ်သီးဆွေးနွေးပွဲတွေမရှိခဲ့ပေမဲ့နှစ်နိုင်ငံအကြားမှာသဘောတူညီချက်တချို့ရရှိခဲ့ဘူးကြောင်းနဲ့ဒီသဘောတူညီချက်တွေဟာအကောင့်ထဲပုံမှုနဲ့နိုင်ငံတကာဝန်ရံမှုအားနည်းခဲ့တာကြောင့်မအောင်မြင်တာတွေရှိခဲ့ကြောင်းထောက်ပြပါတယ်။လက်ရှိရရှိထားတဲ့သဘောတူညီချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ်
။ဒီနေ့ဟိုလက်မှတ်ရေးထိုးတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ရေရှည်အမြင်ရှိရှိပေါ့လေ။နိုင်ငံတကာရဲ့ဝန်ရံမှုနောက်ပြီးတော့တောင်ကိုရီးယား၊ဂျပန်၊တရုတ်၊ရုရှားဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒါတွေဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်။
ဒါအပြင်ယုံကြည်မှုနဲ့နားလည်မှုတိစောက်ရေးဟာအရေးပါတယ်လို့ရှုမြင်ကြောင်းလည်းဆက်ပြောပါတဲ့
။နောက်ပြီးတော့ဒီမြောက်ကိုရီးယားနဲ့ဒီအမေရိကန်ကြားသဘောတူညီချက်တွေကိုဖော်ဆောင်တဲ့နေရာမှာနော်နှစ်နိုင်ငံစလုံးကအင်တာမတ်ဖြည့်လွယ်ရှားလွယ်ပြီးတော့ပိန်မွေ့တဲ့နော်ဟိုကာလတစ်ခုကိုဖျက်ဆီးရမှာဖြစ်တဲ့အတွက်ကြောင့်မို့နောက်ထပ်အခြားမှာယုံကြည်မှုနားလည်မှုကိုမြင့်မြင့်မာမာတိစောက်နိုင်မှုအရေးကြီးတယ်လို့မြင်တယ်။ယုံကြည်မှုနားလည်မှုဘဲချော်တဲ့အခြေအနေတွေကြုံတွေ့လာတဲ့အခါမှာနော်ဆဘောဝိုင်းမှာတွေ့ဆုံဆွေးနွေးပြီးအဖြေရှာနိုင်မှုကအဓိကကြောင်လို့ပြီးရတယ်။လွန်ခဲ့တဲ့ကာလတွေမှာသဘောတူညီချက်တွေပြည့်ရင်းနေရတဲ့အဓိကအကြောင်းရင်းကတော့ယုံကြည်မှုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းခဲ့တယ်။နောက်ပြီးတော့ယုံကြည်မှုနားလည်မှုလွဲချော်တဲ့အခြေအနေတွေမှာနိုင်ငံရေးကတွေ့ဆုံဆွေးနွေးအဖြေရှာနိုင်မှုနှောင့်နှေးခဲ့တယ်လို့အဲ့ဒီလိုသုံးသပ်ပါတယ
်။ဒီနေ့ရရှိတဲ့သဘောတူညီချက်တွေထဲမှာအမေရိကန်နဲ့မြောက်ကိုရီးယားဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးနှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီဆက်ဆံရေးအသစ်ကိုထူထောင်ဖို့ဆုံးဖြတ်ထားကြောင်းလည်းပါဝင်ပါတယ်။လောလောဆယ်မှာအမေရိကန်ဘက်ကပိတ်ဆို့မှုတွေရုပ်သိမ်းမှာမဟုတ်ပေမဲ့တောင်ကိုရီးယားနဲ့ပူးတွဲစည်ရေးလေ့ကျင့်တာတွေကိုရပ်ဆိုင်ထားဖို့ရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။